ခဲ့တဲ့အပတ်အတွင်းထိုင်းနိုင်ငံဇင်းမဲ့မြို့မှာပြုလုပ်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးပွဲကနေ KNU ကအမျိုးသားအစည်းအရုံးကနှုတ်ထွက်သွားခဲ့ပါတယ်။ UNFC အဖွဲ့ဟာ KNU KIA မွန်ပြည်သက်ပါတီအပါအဝင်လက်နက်ကိုင်တိုင်းရင်းသား12ဖွဲ့နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးမြန်မာအစိုးရနဲ့တပြည်လုံးငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရနိုင်ဖို့အတွက် NCCT လို့ခေါ်တဲ့အပြည့်အခက်ရက်စဲလုပ်ငန်းအဖွဲ့မှာတခြားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူညှိနှိုင်းနေရလဲဖြစ်ပါတယ်။အခု KNU ရဲ့နှုတ်ထွက်သွားမှုပြဿနာကြောင့်ဒီလုပ်ငန်းစဉ်မှာဘာရီမြန်တက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်ဆုံးပူးပေါင်းဆောင်ရွက်ခဲ့ပြီးတဲ့ ABSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်နဲ့ဆွေးနွေးထားပါတယ်
။ဒီအလေးကိုပြောဖို့တကဒီဖြစ်ပုံနောက်ခံလေးနဲ့နည်းနည်းလေးဟိုသိရဆိုလို့ရှင်တော့ကျွန်တော်နည်းနည်းစဉ်းစားလို့ရမှတင်ပါတယ်။ပထမတစ်ချက်ကတော့ဒီ UNSC ဖွဲ့လာတော့ကတော့ကျွန်တော်တို့ဒီလက်နက်ကိုင်တပ်ပေါင်းစုဆိုတဲ့ပုံစံမျိုးဖွဲ့တာဟုတ်ဆိုတော့ကျွန်တော်ကြားတလောက်ကတော့ကင်ကောင်းဆောင်တွေကနေပြီးတော့မှဒီလက်နက်ကိုင်တပ်ပေါင်းစုဆိုတာမျိုးနဲ့နိုင်ငံရေးတပ်ပေါင်းစုပို့ပြီးတော့ဖွဲ့တင်တယ်။နောက်ပြီးတော့ဒီတသွေးတပံတမိတ်ဆိုတဲ့ပုံစံမျိုးတင်စားလို့ရှိရင်နိုင်ငံရေးပုံစံနဲ့ဥစ္စာမျိုးဟိုလွတ်တင်တယ်ဆိုတဲ့အမြင်မျိုးဒီကောင်းဆောင်တွေတင်ပြပုံဖြစ်တယ်လို့ကြားတယ်။အဲဒီပုံမှာဒီဖွဲ့စည်းပုံနဲ့ဟိုပြင်မှုအခြေအနေကဒီလောလောဆယ်အဆင်မပြေသေးတဲ့ခါကျတော့ကျွန်တော်လူများစွာဒီတိုင်းမဆက်သွားခြင်းသေးတယ်ပေါ့လေ။ဆိုတော့တကယ်တမ်းပြောရင်ဒီနေ့ဒီဒေါ်လာရင်းနဲ့မြေထဲမှာကြည့်လို့ရှိရင်တော့ဒီ KNU ကတောက်လျှောက်တပေါင်းစုတွေမှာကောင်းဆောင်မှုရှိလာတဲ့နေရာတွေဖြစ်တာပေါ့နော်။ဆိုတော့အဲ့လိုမျိုးဟာမျိုးမှာတော့အားလုံးရဲ့ညီညီရဲထဲမှာဟိုညီညီရဲအတွက်နဲ့ပတ်သက်လို့ရှိရင်တော့စိတ်မကောင်းစရာတွေဖြစ်တာပေါ့။နောက်ဒီပုံမှာမူတည်ပြီးတော့လည်းဒီ KNU ဖွဲ့စည်းထဲမှာဒီကောင်းဆောင်မှုနဲ့ပတ်သက်လို့မေးခွန်းထုတ်လာလို့ရှိတာပေါ့
။ဟုတ်ကဲ့။ဒါကျွန်တော်ပထမဆုံးရှင်းအောင်ဟိုဖြတ်ပြီးမေးခြင်းတဲ့တခုကဟိုအစောကဒေါက်တာနိုင်အောင်ပြောတဲ့အတိုင်းဆိုလို့ရှိရင်ဒီ UNFC ဆိုတဲ့အဖွဲ့ဟာအစောပိုင်းကဒီလက်နက်ကင်တပ်ပေါင်းစုအနေနဲ့ဖွဲ့ထားတာဒါကိုအခုနောက်ဆုံးအစည်းအဝေးပွဲမှာတော့ KNU ကနေပြီးတော့သူ့ရဲ့စာရန်အကြံပြုချက်မှာဒါကိုနိုင်ငံရေးတပ်ပေါင်းစုအဖြစ်ဖွဲ့စည်းဖို့ဆိုတဲ့အကြံပြုချက်တင်တယ်ဒါကိုဟိုတခြားအဖွဲ့စည်းတွေကလက်မခံနိုင်လို့သဘောထားကွဲလွဲတယ်ဆိုတော့အချက်တစ်ချက်ဒါကိုပြောချင်တာလား
ဟုတ်ကဲ့ဟိုအဲ့ဒါကိုတော့အခုချိန်မှာဒီဟိုလို့လို့ဖို့ပဲဒီအခြေမရောက်ဆိုတဲ့ပုံပေါ့လေ။ဆိုတော့နောက်ဆုံးညှိနှိုင်းတဲ့အထိမှာဒီဒါဝတို့လောလောဆယ်လက်ခံထားပြီးတော့စဉ်းစားသွားမယ်ဆိုတဲ့အခြေအနေတစ်ခုထိတော့နောက်ဆုံးကြည့်လို့ရခဲ့ကြတယ်လို့ကြားပါတယ
်။အဲဒီနေရာမှာဟိုဘာကြောင့်များဒီလိုနိုင်ငံရေးတပ်ပေါင်းစုအနေနဲ့ဟိုပြန်လဲပြောင်းလဲခြင်းနဲ့ဆန္ဒပေါ်လာရတာလဲဘယ်လိုများကွဲပြားခြားနာလဲ။ဟိုသဘောတရားအရဆိုလို့ရှိရင် UNFC ကဒီနေဆက်ဒေသမှာရှိနေတဲ့လက်နက်ကင်တော်လန်ရေးလုပ်နေတဲ့အဖွဲ့တွေပေါင်းစည်းထားတာပဲမဟုတ်လားအဲ့ဒါကိုဘာကြောင့်မလို့ဒါနိုင်ငံရေးတပ်ပေါင်းစုအနေနဲ့ပေါင်းကျင်နေတယ်ဆိုတော့စာရမ်းမျိုးသဘောထားတင်ပြချက်မျိုးပေါ်လာတယ်လို့ယူဆတယ
်ဒီ UNSC ဖြစ်လာတဲ့အခြေခံကတော့ကျွန်တော်တို့ဒီ KNY နေပြီးတော့ပြစ်ခတ်ရေးဆေးရေးပြန်ပြီးဖြစ်တဲ့အချိန်မှာဒီဟာကိုစပြီးတော့ဒီဖော်ဝေါ်စူးစမ်းတာပေါ့ဆိုတော့အရင်တော့အလုံးသိကြတဲ့အချိန်ပဲဒီ NDF ဆိုတာရှိခဲ့ကြတယ်ဒီအဲ့မှာ KNY မပါဘူးကနောက်ပြီးတော့မှဒီနောက်ပိုင်းမှာဒီပြစ်ခတ်ရေးဆေးကိစ္စတွေပါလေလို့ပို့ဆိုပြီး UNSC ပါညာဆိုပြီးလုပ်ကြတာရှိတယ်ဆိုတော့အဲ့ဒီတည်းမှာမပါတဲ့အဖွဲ့တွေအားလုံးပေါင်းပြီးတော့ပါအောင်လုပ်နိုင်ရင်းနဲ့ဒီ UNSC ဆိုတာဖြစ်တာဆိုတော့ဆက်စပ်ခြင်း UNSC ဖြစ်တဲ့ရည်ရချက်ကဒီရန်သူကနေပြီးတော့ဆေးရေးလှုပ်ရှားမှုတွေလှုပ်လာတယ်ဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်နဲ့အပြည့်အများနန်းနန်းဟိုဘာလဲပူပေါင်းကူညီနေအောင်ဆိုပြီးဆက်ပြီးလုပ်တဲ့ရည်ရချက်ပါပဲဆိုတော့နောက်ပိုင်းမှာဒီပြစ်ခတ်ရေးဆေးကိစ္စတွေဖြစ်လာတဲ့အခါကျတော့အခါ UNSC ရဲ့မှာဒီအဓိကမထားပဲနဲ့အားလုံးစုံအောင်လုပ်နိုင်မယ်ဆိုပြီးတော့မှဒီတိုင်းသားညီလာခံအစင်းစင်းကနေပြီးတော့မှနောက်ဆုံးဒီ NCCD ဆိုတဲ့ဒီအပြည့်ခက်ရဆေးကိုလုပ်ဖို့အတွက်ဒီဟို technical task force ပေါ့ဆိုတော့အဲ့ဒါလေးကိုဖွဲ့လာတာရှိတယ်ဆိုတော့ဒီနိုင်ငံရေးအပြည့်ပြောမယ်ဆိုလို့ရှိရင် UNSC ရညှိကြတယ်ဆိုရင်လည်းတကယ်တော့အလုပ်ကကြတော့ NCCD ထဲမှာသွားပြီးစုံမုံရတယ်ဆိုတော့အဲ့ဒီပုံမှာဒီ UNSC ဆိုတာကိုဒီပုံစံပြောင်းမှုတွေကခေါင်းဆောင်တွေကနေပြီးတော့တင်ပြတဲ့သဘောလို့ဆိုလို့ဖြစ်ပါတ
ယ်။ဟုတ်ကဲ့အဲ့ဒီဒီအဖွဲ့အစည်းအတူကောက်စကလုံးတွေကအတမ်းမှန်လူတွေအတွက်ဆိုလို့ရှိရင်အတော်လေးရှုပ်ထွေးစရာတော့ဖြစ်နေတာပေါ့။အဲရှုပ်ထွေးစရာတဲ့အတင်းမှာထပ်ပြီးတော့နောက်ထပ်ဟိုထပ်ဖွဲ့ရမယ်ဆိုလို့ထပ်ပြောရမယ်ဆိုလို့ရှိရင်ဒီမြန်မာPeace Center နော် MPC ပေါ့ဒီ MPC ဆိုအစိုးရဟိုမြန်မာအစိုးရဘက်ကနေပြီးတော့ပြည်တွင်းငြိမ်းချမ်းရေးအတွက်ဥဆောင်ဆွေးနွေးနေတဲ့ဟိုမြန်မာငြိမ်းချမ်းရေးစင်တာပေါ့နော်ဥအောင်မင်းတို့ဥဆောင်ပြီးတော့ဆွေးနွေးနေတဲ့အဖွဲ့ပေါ့ဒီ MPC အဖွဲ့ဆိုလို့ရှိရင်အစိုးပိုင်းကတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးစကားပြောတဲ့နေရာမှာ UNFC နဲ့ဟိုတစ်ခုလုံးအနေနဲ့စကားမပြောဘဲနဲ့တဖွဲ့ချင်းစီ တည်တန့်စီဆွေးနွေးတဲ့စကားပြောတာတွေရှိခဲ့တယ်အဲဒါကြောင့်မလို့ UNSC ကလည်းဒီလိုတဖွဲ့ချင်းစီတည်တန့်စကားမပြောပြောချင်ပြောဒါပေမဲ့လက်မှတ်ထိုးတဲ့နေရာမှာတော့အားလုံးဟိုတစုတစည်းတဲ့တိုင်းပြည်လုံးမှာပါဝင်တဲ့ဟိုအတိုင်းအတာအားလုံးပါဝင်တဲ့ဟိုငင်းချိုင်အပြစ်ခတ်ရစဲရေးသဘောတူညီချက်ထိုးရမယ်ဆိုပြီးတော့သတ်မှတ်ထားတာရှိရလေအဲ့တော့ဒီကိစ္စမှာအခုဒီ UNFC ကနေပြီးတော့ KNU ကဟိုနှုတ်ထွက်သွားတယ်ဆိုတဲ့သဘောကအဲ့ဒီမူလဟိုပထမသဘောတူညီချက်ကိုမလိုက်နာတော့ဘူးဆိုတဲ့သဘောဖြစ်နေတာခင်ဗျ
တောက်လျှောက်ကြိုးပမ်းခဲ့ကြတာကတော့ကျွန်တော်တို့ဒီ25နှစ်မှာတောက်လျှောက်ကြိုးပမ်းခဲ့ကြတာကဘာပြောစုစည်းစည်းနဲ့လုပ်ရင်ကောင်းမယ်နောက်တပ်ပေါင်းစုနဲ့မှအောင်ပွဲခံမယ်နောက်တပ်ပေါင်းစုနဲ့ပဲဆွေးနွေးတာကောင်းတယ်ဆိုတဲ့ဥစ္စာမျိုးကိုတောက်လျှောက်ကြိုးစားခဲ့ကြတာပဲလေဆိုတော့အနေဆုံးတော့ဒီ NCCD ဆိုတဲ့ဒီအခုဖြစ်ခဲ့ရဆေးကိုဆွေးနွေးတဲ့တိုင်းသားတွေဖွဲ့ထားတဲ့ဒီအလုပ်ဖွဲ့မှာပြောမယ်ဆိုလို့ရှိရင်တောင်မှဒီ UNSC ကနေပြီးတော့ဒီကာဗာမဖြစ်နိုင်တဲ့ဟာတွေလက်တလော့လုပ်ပဲဆိုတဲ့ကိစ္စမျိုးတွေမှာဒီ NCCD အနေနဲ့စုပြီးတော့လုပ်ကြဖို့ဆိုပြီးတော့မှဒီတပ်ပေါင်းစုပုံတန်လုပ်ကြတာပါပဲ။နောက် UNSC တွေမှာမပါသေးတဲ့အဖွဲ့တွေလည်းပါနေအောင်အတွက်ကိုအခုနောက်ဆုံးလုပ်တဲ့တိုင်းစားညီလာခံအထိပေါ့လေ။တိုင်းသားတွေအားလုံးရဲ့ကိုယ်စား mandate ကိုပေးနိုင်အောင်လုပ်ကြရတဲ့သဘောပါပဲဆိုတော့ဒီဘက်မှာပြောမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးပဲ့ကန်မှုကို UNSC ပုံစံမျိုးအနေနဲ့ဒီဟိုလုပ်တဲ့ဥစ္စာမျိုးရှိပြီးတော့လက်တွေ့ညှိနှိုင်းဆောင်တဲ့နေရာမှာတော့ SCCD ပုံစံမျိုးနဲ့လုပ်တဲ့ပုံစံမျိုးတော့အခုတွားချင်နေတဲ့တွားဖို့ကြိုးစားနေတဲ့အပိုင်းတော့ရှိပါတယ်နောက် KNU အနေနဲ့လည်းအများအားပြောရင်တော့ဒီတပေါင်းစုအနေနဲ့အောက်မက်ခံမယ်ဆိုတဲ့ကိစ္စမျိုးတော့ရှိတာပေါ့ဗျာဒါပေမဲ့တစ်ဖက်တည်းမှာပဲအချို့ကိစ္စတွေကဒီအလုံးနဲ့စုသွားရင်နှင်းနေမယ်ဆိုတဲ့အမြင်တွေများဒီ KNU ကောင်းဆောင်တွေကရှိနိုင်မလားတော့ဒါဟိုဖြစ်ပုံရတယ်လို့ထင်ပါတယ်ဗ
ျဟုတ်ကဲ့အဲ့တော့အလုံးနဲ့စုသွားရင်နှင်းနေမယ်ဆိုတဲ့နေရာမှာ KNU အနေနဲ့လောလောဆယ်အားဖြင့်လဲဒါအပြစ်ခတ်ရစဲရို့လက်မှတ်ထိုးထားပြီးသားပဲဖြစ်နေတယ်လေအခု NCCT လို့ခေါ်တဲ့ဒီတိုင်းသားအဖွဲ့တွေအလုံးရဲ့အပြစ်ခတ်စာချုပ်ချုပ်ဆိုရေးလုပ်ငန်းအဖွဲ့ကနေပြီးတော့တင်ပြနေတဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဟိုအပြစ်ခတ်ရစဲရေးငင်းကြိုင်းသဘောတူညီချက်ဆိုတာနဲ့ဒီတဖွဲ့ချင်းစီလှုပ်ထားတာတွေနဲ့ဘယ်လိုများကွာခြားချက်ရှိနိုင်ဦးသလဲ
အဲ့ဒါကိုကဒီ NCCT ကဒီတနင်္ဂနွေနေ့ဆိုတာ NCCT ကတောက်တာမဟုတ်ဘူးကွာကျွန်တော်တို့ဒီသတိထားမိမယ်ဆိုလို့ရှိရင်ဒီဦးအောင်မင်းတို့စာတို့ပြည်ပြီးပါလာတဲ့ဒီငင်းကြိုင်းဖြစ်စဉ်ထဲမှာငကုံမူလာတော်ဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးလက်မှတ်ဆိုတဲ့ကိစ္စမပါဘူးကွာဒီနယ်အဆင့်ပြည်တော်စုဆင့်စနစ်လက်မှတ်တဲ့ကြီးလို့ရှိရင်အခုပြောနေတဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာလုပ်မယ်ဆိုတဲ့ဥစ္စာဖြစ်တယ်။အဲ့တော့ဒီကြားထဲမှာမှဒီအစိုးရဘက်ကနေပြီးတော့မှတနင်္ဂနွေလုံးအဖြစ်ခင်ရစေရို့လှုပ်ဖို့လိုရဲဆိုတဲ့ပြောတဲ့ပုံမှာတိုင်းသားတွေကလက်ပြီးဖြေစီရတဲ့ကိစ္စလို့ထင်ပါတယ်ဗျ။
အဲ့တော့အခုနောက်ဆုံးဖြစ်နေတဲ့ဒီဟိုသဘောထားကွဲလွဲမှုမှာပေါ့နော်။အထူးသဖြင့် KNU အနေနဲ့အခုမြန်မာအစိုးရဘက်ကနေပြီးတော့ဥဆောင်ပြီးတော့ငင်းကြိုင်းဆွေးနွေးနေတဲ့မြန်မာငင်းကြိုင်းစင်တာ MPC နဲ့ပို့ပြီးတော့နှိစမ်းမှုတွေရှိလာပြီးတော့တိမ်သွင်းမှုကိုခံရတယ်ဆိုတော့လက်ညှိုးထိုးပြောဆိုမှုတွေလည်းရှိနေတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရအောင်ရောအဲ့ဒီလိုဟိုဆွဆဲမှုနဲ့အတူ KNU ထဲမှာကိုတိုင်မှာပဲဟိုခေါင်းဆောင်အချင်းချင်းကြားသဘောထားကွဲလွဲမှုလေးတွေတချို့အရေးအယံထွက်လာတာမြင်ရတယ်ဘိုးကျော်မူတူပရိုမန်းကြီးမောင်အဖွဲ့နဲ့တစ်ဖက်ကလည်း Nozi Fora စိန်တို့အဖွဲ့တို့ကွဲတယ်ဆိုတဲ့သဘောမျိုးလေးတွေလည်းကြားနေရတယ်လေအဲ့ဒါတွေနဲ့ပတ်သက်လို့ရောဒေါက်တာနိုင်အောင်ပါရီကြားလို့တယ်ခင်ဗျာ
ဒီဒီနေ့လုပ်နေတဲ့ဒီငင်းငင်းဖြစ်စဉ်ပေါ့နော်အထူးသဖြင့်တိတိကျပြောရရင်တနင်္ဂနွေလုံးဒီအပြစ်ခရစေကိစ္စနဲ့ပတ်သက်လို့ပြောကြရင်တော့အမြင်လေးအမျိုးမျိုးရှိကြပါတယ်ဒီဟိုတုပ်ပြောမှဆိုလို့ရှိရင်တော့ဒီအပြစ်ခရစေကိုမြန်မာလက်မထိုးလို့ဆိုလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲပေါ်မယ်ဟာဒါမှမဟုတ်အခုနိုင်ငံရေးဆွေးနွေးပွဲပေါ်ဖို့အတွက်ဆိုတော့အပြစ်ခရစေတမှာပြရသေးရှိကဒီပြောထားမှရမယ်သို့မဟုတ်ဟိုပြီးခဲ့တဲ့ကာလအတွက်ကြုံနေရအပြစ်ခရစေလုပ်ထားပြီးတော့ကမ္ဘာမှလည်းနိုင်ငံရေးဆွေးနွေးပွဲဖြစ်သွားတဲ့ဒီ second unit ကြာအတွေ့အကြုံတွေလည်းကြံရင်ဝရှိရအောင်ဆိုတော့အဲ့လိုမျိုးလေးဟိုအဖျားရှူသွားမှဆိုတဲ့ဥစ္စာမျိုးတော့တကယ်တမ်းအပြစ်ခက်ရစေးလုပ်နေပြီမဲ့လို့လည်းရန်သူတပ်တွေကဒီနောက်ဆုတ်သွားတာမဟုတ်သေးရဆိုတဲ့ဥစ္စာတွေကလည်းအရင်နေရာရှိတယ်ဆိုတော့အဲ့ဒီလိုဆိုရင်မှုပေါ်မှာဒီတေချာအောင်ဖြစ်ချင်တဲ့စံသားတွေပေါ်မှာတော့ချင်းကဲ့မှုတွေကွဲလာတော့အမှန်ပါပဲဆိုတော့အခုလောလောဆယ်ဖြစ်တဲ့ကိစ္စမှာလည်းဒီဟာတွေရဲ့ဒီစဉ်းစားချက်တွေရှိနိုင်တယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တင်တာကတော့အခုလိုမျိုးဥပမာလေးနဲ့ရှိနေတဲ့အချိန်မှာတော့ဒီ KNU ကောင်းဆောင်မှုကဒီ KNU ဟိုအခုလောလောဆယ်မှာဒီ UNSC ကိစ္စလုပ်သွားတာလည်းဒီ KNU ကောင်းဆောင်အားလုံးရဲ့သဘောထားတော့မဟုတ်ဘူးလေဆိုတော့အစည်းအဝေးမှာဖြစ်တဲ့အချိန်မှာပဲရုပ်ရည်ဆုံးဖြတ်သွားတယ်ဟာမျိုးဖြစ်တဲ့အခါကျတော့ဒီအရေးပေါ်မှာသူတို့ပြန်ပြီးတော့စူးစိတိုင်ပင်မှုကြိုးစားမယ်လို့ထင်ပါတယ်။အပြင်အခုလိုပွင့်လင်းကာလမှာတော့ တခြားကချင်းဖွဲ့စည်းတခြားကရင်ဖွဲ့စည်းတွေတခြားနိုင်ငံရဲ့ဖွဲ့စည်းတွေနဲ့တိုင်ပင်ပြီးတော့မှအခြေအနေကိုထိန်းသိမ်းသိမ်းနဲ့လုပ်နိုင်ဖို့အတွက်ကြိုးစားသွားနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီ UNSC အဖွဲ့ကလည်းနောက်ဆုံးသူတို့အစည်းအဝေးပြီးသွားလို့ပြန်လည်ဖွဲ့စည်းတာတောင်းပါပဲဒုက္ခနေရာနဲ့ဒီဘိုးကော်မတီဝင်နေရာတွေမှာ KNU အထက်ခြံထားပေးခဲ့တယ်ဆိုတာလည်းတွေ့ရတယ်လေအဲ့တော့ပြန်ပြီးတော့ပေါင်းစည်းလာနိုင်တဲ့အလားအလာကောဘယ်လောက်ထိမြင်တယ်လဲခင်ဗ
ျကျွန်တော်မြင်ပါတယ်အနည်းဆုံးတော့ဗျာဟိုဒေါ်လာရင်းဆိုတာကလည်းဟိုလူတစုရဲ့လက်ထက်မှာရှိတာမှမဟုတ်တာကြီးတော့နောက်ပြီးတော့ကျွန်တော်တို့ကြောချင်းမကတ်ရင်ဘာဖြစ်မယ်ဆိုတော့နှစ်ပေါင်း80ကျော်ကြာအာဒီအဲ့တော့ဘာလဲဒီအတွေ့အကြုံတွေကလည်းရှိပြီးသားပါဆိုတော့ဟိုကျွန်တော်ယုံကြည်တာကတော့ဘာလဲဆိုတော့လူနဲ့ဒေါ်လာရေးရပဲဒီအမြင်မတူတာတွေကိုစုပြေးပြေးသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အစိုးရဒေါက်တာနိုင်အောင်ပြောတဲ့အထင်မှာပဲပြီးခဲ့တဲ့အပြည့်အခက်ရက်ဆဲခဲ့တဲ့လွန်ခဲ့တဲ့18နှစ်ကျော်ကာလရဲ့အတွေ့အကြုံဆိုတာကအဓိကအားဖြင့်တော့ဟိုကချင် KIO အဖွဲ့ရဲ့အတွေ့အကြုံဆိုလိုတာလို့ဟိုမှတ်ယူရမှာပေါ့နော်ဒီနေရာမှာဟိုအပြည့်အခက်သာရက်ဆဲပြီးတော့တကယ်နိုင်ငံရေးအတွက်ရှေ့မတိုးနိုင်ဖြစ်ခဲ့ရတဲ့သင်္ကန်းစာကိုဒီဘက်ကတိုင်းရင်းသားတွေဘက်ကအထူးသဖြင့် KNU ဘက်ကဒါကိုမယူခြင်းဘူးဆိုတဲ့ပုံစံမျိုးတော့တွေ့နေရတာခင်ဗျ
သူတို့တွေ့ခဲ့တဲ့ဒိုင်းတာအထိပေါ့လေတောင်ဦးသိန်းစိန်နဲ့တွေ့ရတယ်ဒါဘူဂျိုမင်းအောင်နဲ့တွေ့ရတယ်ဦးအောင်မင်းတို့အစချစ်တဲ့တွေ့ရတယ်ဆိုတော့အရင်တစ်ခါတော့မှမရဘူးတဲ့ဒီဖြစ်ပေမှုအနေအထားမျိုးဒီနှွေးထွေးမှုအနေအထားမျိုးပေါ်မှာဒီတစုံတရာမျက်စိလည်ကောင်းကြနိုင်ပါလေကျွန်တော်မြင်ကျွန်တော်ဒီလိုပဲသုံးပါမယ်ဘာလို့ဆိုတော့ဒါပေမဲ့ဟိုပြဿနာကြတင်တာပါလေဆိုတော့ဒီနေ့ဒီစေဆိုးရောဂါထားနေတဲ့ဒီတိုင်းသားပြဿနာကိုဘယ်လိုမြင်လဲဆိုတဲ့အမြင်ပေါ်မှာတော့ဟိုကျွန်တော်တို့ဒီရှင်းပြနားမလည်နိုင်မင်းနဲ့ဒီအပေါ်ရံကျော်ဆက်ဆက်ရေးတော့မှာပဲဖြစ်နေတော့တာယာမှုတစ်ဖြစ်သွားနိုင်လေကြာဆိုတော့ဒီအပေါ်မှာတော့ကျွန်တော်နည်းနည်းလေးဟိုဒီကိုလူတို့ကိုတိုင်းသားရေးပေါ်မှာအခြေခံပြီးတော့ရှင်းစားကြည့်တယ်လို့ကျွန်တော်ထင်ပါတယ်ကြာ
ထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်ဆုံးပူးပေါင်းဆောင်ရွက်ခဲ့ဘူးသူ ABSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်နဲ့တွေ့ဆုံမိန့်မြန်းထားတာပါကျွန်တော်တန်းတွင်ထုံးပါခင်ဗျာ Thank you.